မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ပြီးပြန်လာသူထိုင်းနိုင်ငံသား73ယောက်ကိုထိုင်းလူကြုံရေးတပ်ဖွဲ့တွေကဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမြဝတီမြို့ကနေတောင်ရင်မြစ်ကိုလှေနဲ့ဖြတ်ပြီးထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုတရားမဝင်ဝင်ရောက်လာသူထိုင်းနိုင်ငံသားအမျိုးသား9ဦးနဲ့အမျိုးသမီး6ဦးကိုကင်းလဲ့နေတဲ့အမှတ်လေးနေကြားဆောင်တပ်ကတွေ့ရှိပြီးဖမ်းဆီးထိန်းသိမ်းလိုက်တာပါ။ COVID-19 ကပ်ရောဂါကာလအတော်အလာတွေကတ်သက်စစ်ဆေးနေချိန်မှာပဲမြန်မာနိုင်ငံဘက်မှရောက်နေတဲ့ထိုင်းနိုင်ငံသားတွေဟာတရားမဝင်နေဆက်ဖြတ်ကျော်ပြန်လာကြတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်ကြောင်းထိုင်းမြန်မာနေဆက်အခြေစိုက်ရောင်ကြီးဥတုသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ
်။မိသားစုနဲ့အမျိုးသမီး6ဦးကိုဒီအမှတ်လေးပေါ့နော်ဒီဒီထိုင်းမြန်မာနေဆက်မှာထိုင်ထားတဲ့ဒီထိုင်းနေကြအမှတ်လေးတက်ကနေယူကြတော့ဆက်ကြည့်ရမိတယ်လို့ကျွန်တော်တင်ရပါတယ်အဲဒါကြတော့အားလုံး73ယောက်ပေါ့မိသား9ဦးမိသမီး6ဦးအဲဒီဆက်ကြည့်ရမိတဲ့အခါမှာစစ်စည်းတဲ့သက်ဆိုင်ရာနေပြီးတော့ဆက်ကြည့်ရမိတဲ့စစ်စည်းတဲ့အခါမှာသူတို့ကထိုင်းနိုင်ငံသားတွေဖြစ်နေတယ်ဒီမာလီတက်မှာဥစားမတိုင်ခင်ရပါတော့အာ COVID-19 ရေပေါ်ကာလမတိုင်ခင်လေးအနေပြီးတော့ရောက်ရှိလုံးလုံးနေတဲ့ဒီလိုကြည့်ရပါတယ်ဟုတ်ကဲ့အဲဒီစူးစားတဲ့အခုလိုမျိုးပေါ့နော်တစ်ဖက်နိုင်ငံတွေမှာတောင်တင်းနေတဲ့ဒီနေတဲ့အာတစ်ဖက်အစိုးရဘက်ကနေကြီးညာထားတဲ့အဲ့ဒီချက်လက်ဒီအာဒီကလိုက်နာမဲ့စီကန်းလေးကိုချူပေါက်ပြီးဝင်ရောက်လာတယ်ဆိုရင်တော့အခုလိုမျိုးပဲဖန်စီရအသက်ဆိုင်ရာဖန်စီရညူရတာတွေတော့ဆက်လက်ရှိနေတယ်လို့ကျွန်တော်သိရပါတယ
်။ထိုင်းဆိုရကတော့သူ့နိုင်ငံသားတွေအနေနဲ့တရားဝင်လမ်းကြောင်းကနေတွာလာသူမှန်သမျှကိုလေကြောင်းနဲ့ရောနေဆက်ကပါပြန်လာခွင့်ပြုထားတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံစလုံးမှာကပ်ရောဂါကာလခရီးတွာလာသူတွေကိုရောဂါကူးစက်မှုရှိမရှိသတ်မှတ်ရဲ့အတိုင်းစောက်ကြည့်စစ်ဆေးတာတွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလိုစောက်ကြည့်စစ်ဆေးနေတဲ့စီးနှင်းသတ်မှတ်ချက်တွေကိုဖောက်ဖျက်သူတွေကိုတော့အရေးယူလက်ရှိတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံသားတွေကတရားဝင်တကယ်လို့လုတ်ကန်အခွန်လမ်းတွေရှိပြီးမြန်မာပြည်ထဲကိုတရားဝင်သွားထားတယ်ဆိုပြီးတရားဝင်လမ်းကြောင်းကနေပြီးတော့ပြန်လာလို့ရတယ်ကွာရီတင်းတော့ဝင်ရမယ်သို့တော်လည်းပဲသူတို့နိုင်ငံသားတွေအတွက်ထားရှိတဲ့နေရာမျိုးတွေအစီအစဉ်ဆောင်ရွက်ထားတာမျိုးတွေတစ်ဖက်မှာလည်းရှိတဲ့ခါကျသူတို့မှာအခွင့်အရေးရှိတယ်သို့တော်လည်းပဲခုလိုကူးလာတာတို့ဘာလို့ဆိုတာကစုံတရားပြေဆုံးတဲ့ဒီလိုတရားဝင်မှုနဲ့တွာလာထားတာမျိုးမရှိလို့များလားဆိုတာမျိုးတန်မြတ်ရှိကြရတယ်ရှိပါတယ
်။ထိုင်းနိုင်ငံမှာနေဆက်တရားတွေတချို့ပိတ်ထားပြီးကုန်တော်ရေးလမ်းကြောင်းတွေရှိတဲ့နေဆက်လမ်းတွေကိုတော့မကြခင်ကပဲပြန်ဖွင့်ထားတာပါ။ကုန်စည်တွေကိုတော့လှေလမ်းကြောင်းကနေဖြတ်တန်းခွင့်ပြုထားပေမဲ့မြန်မာဘက်ကတော့လှေလမ်းတွေပါပိတ်ထားဆဲဖြစ်ပါတယ်။ထိုင်းဘက်ကတော့အိန္ဒိယချင်းနိုင်ငံကနေလာမဲ့သူတွေကိုဆက်လေနဲ့ဖြတ်ကူးတာတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်။တရားမဝင်လာကြတဲ့ထိုင်းနိုင်ငံသားတွေကိုတော့ကလေးရဲ့စောင့်ကြည့်စစ်ဆေးဖို့အတွက်ထိုင်းရနာပိုင်တွေကခေါ်ဆောင်သွားပါတယ်ပြီးခဲ့တဲ့ရက်ကပဲမလေးဆိုင်နိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ကြမဲ့လူတရာထက်မနည်းကိုလည်းထိုင်းဘက်ကဖမ်းဆီးခဲ့ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ